အိန္ဒိယနိုင်ငံရဲ့ COVID-19 ကူးစက်မှုဟာဒီကနေ့ဇန်နဝါရီလ၂ရက်နေ့တရက်ထက်မှတွင်28,000ရှိခဲ့ပြီးဒါဟာ၅ရက်ဆက်တိုက်အနေနဲ့ရောဂါပိုးကူးစက်မှုသိသိသာသာတက်လာခဲ့တာဖြစ်ပေမဲ့မြို့တော်နယူးဒေလီရဲ့ပြည်နယ်အုပ်ချုပ်ရေးမှူးကတော့ဆေးရုံတင်ရတဲ့နှုန်းမများတဲ့အတွက်စိတ်မပူကြဖို့ပြောကြားလိုက်ပါတယ်။နိုင်ငံအတွင်းကမြို့ကြီးတွေဖြစ်ကြတဲ့ဒေလီနဲ့မွန်ဘိုင်းမြို့တွေမှာကူးစက်များမျိုးဗီဇကွဲမိုက်Omicron အပါအဝင် COVID-19 ကူးစက်မှုတွေတိုးမြင့်ဖြစ်ပေါ်လာခဲ့ပါတယ်။အိန္ဒိယနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ကူးစက်မှုအများစုဟာကမ္ဘာတဝန်းလတ်တလောကူးစက်မှုအရှိန်မြင့်ဖြစ်ပေါ်နေတဲ့ Omicron ကြောင့်ဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံအနောက်မြောက်ပိုင်းက COVID-19 ဒီကြောင့်ဖြစ်ပေါ်မှုတွေအများဆုံးရင်ဆိုင်နေရတဲ့ရှင်ယန်းမြို့မှာတော့ဒီကနေ့တရက်ထက်မှတင်ရောဂါပိုးကူးစက်သူ192ဦးရှိခဲ့တာကြောင့်ဒါဟာအရင်ရက်ကကူးစက်ခဲ့တဲ့132ဦးထက်စာရင်အနည်းငယ်လျော့ကျသွားတာဖြစ်ပါတယ်။အခုကူးစက်သူတွေထဲက132ဦးဟာနိုင်ငံတွင်းမှာလည်းကူးစက်သူတွေဖြစ်ပြီးဒါဟာအရင်ရက်က185ဦးကူးစက်ခဲ့တာနဲ့စာရင်အနည်းငယ်လျော့ကျသွားတယ်လို့တရုတ်အမျိုးသားကျန်းမာရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တရုတ်နိုင်ငံအတွင်းကတခြားဒေသတွေဖြစ်ကြတဲ့ဇေဂျန်းနဲ့ဟေနန်ပြည်နယ်တွေမှာလည်းရောဂါပိုးကူးစက်သူအသစ်တွေရှိခဲ့တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်ပြင်သစ်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ရောဂါစတင်ဖြစ်ပွားတဲ့အချိန်ကစလို့ရောဂါပိုးကူးစက်သူ10တန်းရှိတဲ့6နိုင်ငံမြောက်ဖြစ်လာတယ်လို့မနစ်ဒီဇင်ဘာလ1ရက်နေ့မှာအစိုးရကထုတ်ပြန်တဲ့စီးရင်တွေမှာဖော်ပြပါတယ် COVID-19 ကူးစက်မှု10တန်းကျော်သွားတဲ့တခြားနိုင်ငံတွေကတော့အမေရိကန်ပြည်ထောင်စုအိန္ဒိယဘရာဇီးလ်ဗြိတိန်နဲ့ရုရှားနိုင်ငံတို့ဖြစ်ကြပါတယ်လာမယ့်သတင်းပတ်အနည်းငယ်ဟာတိုင်းပြည်အတွက်ခက်ခဲတဲ့အခြေအနေကိုဖြတ်တန်းကြရမယ်လို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကတိုင်းပြည်ကိုပြောကြားတဲ့အနေသိကူမင်ကွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ